င်္ဂလာညနေခင်းပါခင်ဗျာ American ပြည်ထောင်စုဝါရှင်တန် DC မြို့တော် View American တန်ကနေ2019ခုနှစ်ဇူလိုင်လ18ရက်ခြားသာပြည်နေ့ညနေခင်းမဝါသာစီစဉ်နေကိုညနေ6နာရီခွဲကနေ9နာရီခန့်လိုင်းလိုမီတာ19.25ရုပ်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာဒီညနေအတွက်စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပ
ါကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ American သမ္မတ Donald Trump ကထိုးနှက်ဝေဖန်တာခံရတဲ့အမျိုးသမီးအောက်လွတ်တော်အမတ်ဟာသမ္မတနဲ့ထောက်ခံသူတွေကို Twitter လူမှုကွန်ရက်ကနေတုံ့ပြန်လိုက်ပါတယ်။မြန်မာနိုင်ငံကလူ့ခွင့်ရေးချင်းတွေရဒေတာတွေကိုပါရိုက်ခတ်လာနိုင်တဲ့အကြောင်းကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာထုတ်ကိုယ်ဆိုင်ကသတိပေးလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုယ်စော်ဝင်လိုက်တဲ့သူကြီးညာပြီးတော့မှာပါ
။ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့
The human rights situation of Myanmar has created and is continuing to create serious regional issues in South and Southeast Asia.
မြန်မာနိုင်ငံရဲ့လူခွင့်အခြေအနေဟာဒေသတွင်းအတွက်ပါဆိုရင်ရနေထားတဲ့ရှိလာနေတယ်လို့မြန်မာနိုင်ငံလူခွင့်အခြေအနေဆိုင်ရာကုလသမဂ္ဂအထူးဆောင်ငန်းစစ်ဆေးမှုမစ္စယန်ဟီလီပြောသွားတာဖြစ်ပါတယ်ဒီကြောင့်အပြည့်စုံကိုမကြခင်မှာနားဆင်ရမှာပါဒါပြင်အမေရိကန်သမ္မတထရမ့်ဟာမနေ့ကတော့ကမ္ဘာထွန်းကဘာသာရေးပြည်နယ်မှုကနေထပ်ပြီးလွတ်မြောက်လာကြတဲ့သူတွေနဲ့တွေ့ဆုံခဲ့ပြီးတော့အဲဒီထဲမှာမြန်မာနိုင်ငံက၄ဦးလဲပါဝင်ခဲ့တဲ့အကြောင်းဒါပြင်မလေးမျိုးစီမံသားရေးကော်မတီဝယ်ဦးရဲမြတ်သူနဲ့ VOA တွဲဆုံမင်းမြန်ကန်းတို့ကိုလည်းနောက်ပိုင်းမှာထုတ်လင်းပေးသွားဖို့ရှိပါတယ်။ဒီကြောင်းနေမတိုင်ခင်မှာတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဇော်ဝင်းနိုင်တို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
။အမေရိကန်သမ္မတဒေါ်နယ်ထရန့်ကနေရင်းဆိုမာလီယာနိုင်ငံကိုပြန်လာပဲကောင်းတယ်ဆိုပြီးထပ်တလဲလဲပြောနေတဲ့အောက်လွတ်တော်အမတ်အီဟမ်အိုမာသမ္မတနဲ့ထောက်ခံသူတွေကို Twitter လူမှုကွန်ရက်ကနေတုံ့ပြန်လိုက်ပါတယ်။လူလူကရွေးချယ်တဲ့အောက်လွတ်တော်ထဲမှာထိုက်ထိုက်တန်တန်ရောက်ရှိနေရတာဖြစ်ပြီးသမ္မတအနေနဲ့ဒါဝင်ဆန်ရလိမ့်မယ်လို့လည်းမနေ့ကပဲအိုမာကပြောလိုက်တာပါအသားရောင်ရှိသူအမျိုးသမီးအောက်လွတ်တော်အမတ်၄ဦးရဲ့တိုင်းပြည်ပေါ်တစ္ဆာရှိမှုကိုမျိုးဝန်ထုတ်နေပြီးနေရပြင်သင့်တယ်လို့ပြောနေတဲ့သမ္မတထရန့်က၄ရက်ဇက်တိုက်ဆိုလိုဝေမှန်မှုတွေထွက်ပေါ်ခဲ့ပြီးနောက်မှာပဲလွတ်တော်အမတ်အိုမာကတုံ့ပြန်လိုက်တာလည်းဖြစ်ပါတယ်သမ္မတထရန့်ကတော့မနေ့နောက်ပိုင်းတော့ကမြောက်ကယ်လိုင်းနားပြည်နယ်ကစီယွန်ယူခီးစင်မှာလည်းအလားတူဆက်လက်ထိုးနှက်ပြောဆိုခဲ့တာပါအင်္ဂါနေ့မှာတော့သမ္မတထရန့်ရဲ့လူမျိုးရေးခွဲခြားတဲ့သဘောမျိုးမှတ်ချက်ပေးပြောဆိုခဲ့တဲ့ပေါ်ရှုတ်ချရတဲ့ဆိုတဲ့အချက်ကိုအတိုက်ခံဒီမိုကရက်တစ်အများစုနဲ့ထိန်းချုပ်ထားတဲ့အောက်လွတ်တော်မှာဆုံးဖြတ်ရမှာတော့သမ္မတရဲ့ Republican Party ကလွတ်တော်အမတ်၄ဦးပါဝင်ထောက်ခံမဲ့240ကောက်ွယ်မဲ့189မဲနဲ့အတည်ပြုခဲ့ပါတယ
်။အီရန်နိုင်ငံတော်လှန်ရေးအဆောင်တပ်ကရင်နာမောင်းခိုတင်ပို့တယ်ဆိုတဲ့ဆက်စပ်ချက်နဲ့နိုင်ငံခြားရင်နာနဲ့တင်ပို့တဲ့စဉ်ကိုဒီကနေ့ပဲဖမ်းဆီးလိုက်ကြောင်းနိုင်ငံမှာရုပ်မြင်သံကြားသတင်းဌာနကပြောဆိုလိုက်ပါတယ်။အီရန်နိုင်ငံလာရက်ကျွန်းတောင်ဘက်ဟော်မုဇ်စီလက်ကျမှာတင်းငွေနေကဂျာပြဟန်တာဖန်စီခဲ့တဲ့တင်မောပေါ်မှာတင်မောသားဆက်နေရောက်လိုက်ပါလာကြောင်းလည်းတင်းကဖော်ပြပါတယ်။အဲဒီဖန်စီလိုက်တဲ့တင်မောဟာလောင်စာစီလီတာတန်းလောက်မောင်ခိုတင်ပုတ်မှုမှာပါဝင်ကြောင်းပြောဆိုပေမဲ့ဘယ်နိုင်ငံကတင်မောဆိုတာကိုတော့မပြောသေးပါဘူး
။ဂျပန်နိုင်ငံကျိုတိုမြို့က Animation Yoshi Studio တခုမှာမိရှုမှုဖြစ်တန်းရရှိတဲ့ဖြစ်စဉ်အတွင်းတည်ဆုံးသူလူပေါင်း23ယောက်ထက်မနည်းရှိနိုင်တယ်လို့အာမာအနာဘနီကခန့်မှန်းထားပါတယ်။ကျူတူအနီမေးရှင်းကုမ္ပဏီရဲ့တုံးတဲ့အစားအုပ်မိလောင်မှုအတွင်းတည်ဆုံးသူ73ယောက်ကိုအတည်ပြုထားပြီးနောက်ထပ်10ယောက်ကတော့အပေါ်ဆုံးအထက်မှာသတိလင့်နေတာတွေ့ရပြီးအသက်ရှင်တဲ့လက္ခဏာမတွေ့ရဘူးလို့လည်းမိသက်တပ်ဖွဲ့ဝင်ကပြောပါတယ်မိလောင်မှုအတွင်းစိုးရိမ်ရတဲ့အခြေအနေရှိသူတချို့ပါဝင်လူပေါင်း30ကျော်လဲတန်ရရခဲ့တာပါအစားအုပ်ထဲပေါက်ထွင်းဝင်ရောက်ခဲ့တဲ့အမျိုးသား2ဦးကတေးကြစမ်းလို့ဟောဟစ်ပြီးလောင်စာစီနဲ့မိရှုခဲ့တာလို့လည်းရဲတပ်ဖွဲ့ကပြောပါတယ်မိလောင်မှုဖြစ်ချိန်အစားအုပ်တွင်လူ90လောက်ရှိနေခဲ့တာပါမိရှုသူဖြစ်တန်ရရှိတဲ့အသက်40နှစ်အရွယ်အမျိုးသားကလည်းဒဏ်ရာရရှိခဲ့တဲ့အတွက်နီးစပ်အစီအုံတစ်ခုကိုပို့ဆောင်ခဲ့ရကြောင်းကျူရူသတင်းဌာနကဖော်ပြခဲ့ပါတယ်ဝန်ကြီးချုပ်ရှင်စုအဘေးကတော့မိလောင်မှုမှာထိခိုက်ဒေချရသူတွေအတွက်ဝန်ထမ်းကြောင်း Twitter လူမှုကွန်ရက်ကနေပြောခဲ့တာပါဂျပန်နိုင်ငံဟာရာဇဝတ်မှုဝင်ကြီးတွေဖြစ်ပွားမှုနှုန်းနည်းပါပေမဲ့လည်းလူသတ်မှုကြီးတွေလည်းဖြစ်ပွားလို့ရှိပါတယ်ပြီးခဲ့တဲ့မေလနောက်ပိုင်းမှာတော့လည်းကာဝါစကီမြို့မှာဒါနဲ့တက်ခဲမှုကြောင့်ကျောင်းသူမင်းကလေးရဲ့တူနဲ့အမျိုးသားတူတို့တည်ဆုံခဲ့ပါတယ်ဒီကနေ့မိလောင်မှုဟာဆိုရင်2016ခုနှစ်ကစလို့ဂျပန်နိုင်ငံမှာလူစုလိုက်ပြုံလိုက်တည်ဆုံမှုတွေထဲမှာအဆိုးဆုံးဖြစ်ခဲ့တာပါ2016ခုနှစ်ကဖြစ်စဉ်အတွင်းမှာတော့မတန်ဆွမ်းသူတွေနေထိုင်ရာခေရာတစ်ခုကိုအမျိုးသားတစ်ယောက်ကပေါက်ထွန်းဝင်ရောက်ခဲ့ပြီးဓာတ်နဲ့ထိုးခဲ့ရတာကလူ19ယောက်သေဆုံးခဲ့ပါတယ်
။အိန္ဒိယနိုင်ငံအနေနဲ့လမျက်နှာပြင်တောင်ဘက်ပိုင်းကိုလူမပါတဲ့အာကာသယာဉ်လွတ်တယ်မဲ့အစီအစဉ်ကိုလာမယ့်ဇူလိုင်လ22ရက်တနင်္လာနေ့မှာနောက်တစ်ကြိမ်ထပ်မံကြိုးစားသွားမယ်လို့အိန္ဒိယအာကာသအေဂျင်စီကပြောပါတယ်။နည်းပညာပိုင်းဆိုင်ရာအခက်အခဲကြောင့်ချန္ဒရာယန်2အာကာသယာဉ်ကိုပြီးခဲ့တဲ့တရင်တစ်ပတ်တိတိတုံးကလွတ်တယ်မဲ့အစီအစဉ်ပြတ်သွားခဲ့ပြီးတဲ့နောက်နောက်ထပ်သတင်းတစ်ပတ်အကြာမှာအခုလိုထပ်မံလွတ်တယ်မှုစီစဉ်တာပါပါဠိလိုအာကာသလအာကာသယင်လို့အမည်ရတဲ့ချန္ဒရာယန်အာကာသယင်ဟာလမျက်နှာပြင်မှာရေရှိတယ်လို့အရင်ကအိန္ဒိယကလွတ်တင်ခဲ့တဲ့အာကာသယင်ကရရှိခဲ့တဲ့အချက်လက်တွေခိုင်မာမှုရှိမရှိသေးကြအောင်ထပ်မံလည်လာနိုင်ဖို့ လာမျက်နှာပြင်ရဲ့အဝေးဆုံးအပိုင်းပေါ်ကိုညင်သာစွာဆင့်သက်ပြီးသူ့ဒေသနာပြုလုပ်မှာဖြစ်ပါတယ်တကယ်လို့ဒီအမေရိကန်ဒေါ်လာတန်100လေးစက်တန်ဖိုးရှိတဲ့အစီအစဉ်သားအောင်မြင်ခဲ့မယ်ဆိုရင်အိန္ဒိယဟာလာမျက်နှာပြင်ပေါ်ကိုအာကာသယာဉ်နဲ့ညင်သာစွာဆင့်သက်နိုင်တဲ့အမေရိကန်ရုရှားနဲ့တရုတ်နိုင်ငံတို့နောက်ကနေ၄နိုင်ငံမြောက်ဖြစ်လာမှာပါအမေရိကန်ပြည်ထောင်စုကတော့အပိုလို11အာ
ဗီအေအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိ5ကီလိုမီတာ19ကီလိုဟတ်ဇ်1683ည5ကီလိုမီတာ19ကီလိုဟတ်ဇ်15565နဲ့5ကီလိုမီတာ25ကီလိုဟတ်ဇ်11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအေအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကြားစာပေးနေ့ညနေခင်းသတင်းတွေကိုဆက်လက်ရှင်းပြနေပါရဲ့မြန်မာနိုင်ငံကလူ့ခွင့်ရေးအခြေအနေတွေဟာဒေသတွင်းကိုပါရိုက်ခတ်လာနိုင်တဲ့အကြောင်းကုလသမဂ္ဂလူ့ခွင့်ရေးဆရာထုတ်ခုစေကသတိပေးလိုက်ပါရယ်လူ့ခွင့်ရေးပြဿနာတွေကြောင့်ငြိမ်းချမ်းရေးနဲ့လူ့ခွင့်ရေးအတွက်ဆိုးရိမ်စရာအခြေအနေတွေကြုံရနိုင်တာကိုဒေသတွင်းနိုင်ငံတွေဝန်ဝင်ဖြစ်ရှင်းကြဖို့လဲမလေးရှားနဲ့ထိုင်းနိုင်ငံခီးစဉ်အဆုံးသတ်ဖြစ်ထိုင်းနိုင်ငံကသတင်းစာရှင်းလင်းပွဲတွင်မြန်မာနိုင်ငံလူ့ခွင့်ရေးဆရာကုလသမဂ္ဂထုတ်ခုစေရန်ကြီးလီကပြောလိုက်တာပါမြန်မာနိုင်ငံကဒုက္ခတွေတထန်းခွဲလောက်ကအိန္ဒိယဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနိုင်ငံတွေမှာရောက်ရှိနေကြပြီးလူမောင်ခမှုအန္တရာယ်ရှိနေတဲ့အကြောင်းလည်းပြောဆိုခဲ့ပါရယ်ရှီတောင်အရှာနိုင်ငံများအသင်းအာဆီယံအနေနဲ့အဖွဲ့ဝင်မြန်မာနိုင်ငံကလူ့ခွင့်ရေးအခြေအနေတွေကိုဦးစားပေးဖြည့်ရှင်းဖို့လည်းတိုက်တွန်းနေတာပါတက္ကသိုလ်ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA တို့အကြားလက်နက်ကိုင်ပြပခတ်တကြောင်လူပေါင်း9500လောက်ဝှေ့ဆုတ်ခွာထွက်ပြေးနေရတာတွေအပါအဝင်အရေးကြီးဖြည့်ရှင်းရမယ့်ပြဿနာတွေရှိနေတာကိုလည်းအထူးကုစရယ်ကပြောဆိုသွားခဲ့တာပါမြန်မာဆွေရတော့လူ့ခွင့်ရေးထုတ်ကိုယ်စီရဲ့တင်ပြချက်တွေဟာတစ်ပတ်သက်ဆန်တဲ့အပြည့်အစုံမဆန်ဘူးဆိုပြီးမြန်မာနိုင်ငံကိုဝန်ကွင်ပေးဖို့ညှင်းဆန်ထားတာဖြစ်ပါတယ်
မြန်မာအပါအဝင်အရှိတောင်အာရှတိုက်အတွင်းကမွေးစေဝါဂိုင်းတွေဟာဒေသတွင်းမှာမှုလို့ပေါ်များလာနေတဲ့ကာစီလိုလောင်းစားဌာနတွေကတစ်ဆင့်မက်သက်ဖက်တမင်းစိတ်ကြစေရောင်းချမှုကနေတနစ်ကိုအမေရိကန်ဒေါ်လာဘီလီယံ60အထိရနေကြောင်းကုလသမဂ္ဂကဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ဒေသတွင်းကောင်းမွန်လာနေတဲ့လမ်းပန်းဆက်သွယ်ရေးကိုအခွင့်ကောင်းယူပြီးမြန်မာနိုင်ငံကထုတ်လုပ်တဲ့စိတ်ကြွစေးတွေကိုအင်းနီးချင်းနိုင်ငံတွေကဈေးကွက်တွေကတစ်ဆင့်ဩစတြေးလျနဲ့ဂျပန်နိုင်ငံတို့အထိတင်ပို့ရောင်းချနေတယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်စိတ်ကြစေးတွေကိုအလုံးအရင်းနဲ့ထုတ်လုပ်ရောင်းချနေတာကြောင့်ဈေးတွေထိုးကျကုန်ပြီးမွေးဆေးဆွဲသူဥယျာဉ်လည်းများလာနေတယ်လို့ UNODC ကုလသမဂ္ဂမွေးဆေးဝါနဲ့ရာဇဝတ်မှုတပ်ဖြတ်ရေးဌာနကပြောပါတယ်အနေဆုံးအဆင့်ခံမှန်းတွက်ချက်မှုတွေအရအရှိတောင်အရှတိုက်အတွင်းကမွေးရည်ရာသာတွေဟာစိတ်ကြွဈေးရောင်းချပြီးနှစ်စဉ်ဒေါ်လာ60ဘီလီယံလောက်ရနိုင်ကြတယ်လို့ UNODC ရဲ့အရှတိုက်ဆိုင်ရာဌာနကိုယ်စားလှယ်ဂျယ်ရမီဒေါက်ကလတ်စ်ကဘန်ကောက်မြို့မှာဒီကနေ့ကျင်းပတဲ့အစီရင်ခံစာထုတ်ပြန်တဲ့အခမ်းအနားမှာပြောပါတယ်မက်သက်ဖက်တမင်းအပြင်တခြားအပြင်နဲ့ယာဘခရစ်စတယ်မက်နဲ့အိုက်စ်မွေးဈေးတွေဖန်စီရမိမှုဟာလည်းလွန်ခဲ့တဲ့9နှစ်အတွင်း30ဒေါ်လာကျောင်းအစင်ခါတာမှာဖော်ပြထားပါတယ်2013ခုနှစ်ကအရှိနဲ့အရှိတောင်အာရှတိုက်အတွင်းစိတ်ကြွဈေးတန်ချိန်40ဖမ်းမိခဲ့ပေမဲ့မနစ်ကတော့တန်ချိန်120ဖမ်းမိခဲ့တယ်လို့အစီရင်ခံစာမှာဖော်ပြပါတယ်ဒေတာရင်းရတပ်ဖွဲ့တွေဖမ်းဆီးရမိတဲ့စီးရင်နဲ့ထောက်လိုင်းရေးသတင်းတွေကိုအချိန်ကပ်ပြီးဒီစင်းစရာကိုပြုစုထားတာလို့ဆိုပါတယ်
ရုရှားနိုင်ငံက S-400 အမျိုးအစားမစ်ဆိုင်းတုံးကာကွယ်ရေးစနစ်ကိုလက်ခံလိုက်တဲ့အတွက်တူရကီနိုင်ငံကအမေရိကန်က F-35 စက်ဂျက်တိုက်လေယာဉ်အစီအစဉ်ကနေတည်ဝင်ပယ်ဖြစ်လိုက်ပါတယ်။ရုရှားနိုင်ငံကမစ်ဆိုင်းတုံးကာကွယ်ရေးစနစ်ကိုလက်ခံလိုက်တဲ့အတွက်အမေရိကန်ရဲ့အစီအစဉ်မှာဆက်လက်ပါဝင်ခွင့်ပြုဖို့မဖြစ်နိုင်တော့တဲ့ကြောင်းအင်ဂျီယာကမနေ့ကပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ F-35 တိုက်လေယာဉ်အစီအစဉ်ရဲ့အဆင့်မြင့်ဆွမ်းရည်ကိုသိရှိနိုင်မဲ့ရုရှားရဲ့ထောက်လိုင်းလုပ်ငန်းတွေနဲ့အတူလက်တွဲဖို့မဖြစ်နိုင်ကြောင်းလည်းပြောဆိုခဲ့တာပါ။မြောက်အတန်တိတ်စာချုပ်ဖွဲ့ NATO ရဲ့မာမေတူရကီနိုင်ငံကရုရှားရဲ့စစ်မြေရေဒါထောက်လိုင်းအနည်းပညာကိုအသုံးပြုဖို့ဆုံးဖြတ်လိုက်တဲ့အတွက်တူရကီနိုင်ငံထဲမှာရှိတဲ့ NATO ဖွဲ့ရဲ့ကာကွယ်ရေးစနစ်ကိုထောက်လန်းနိုင်လိမ့်မယ်လို့လည်းအမေရိကန်ကယူဆထားပါတယ်။ရုရှားလို S-400 ကာကွယ်ရေးစနစ်ဟာ NATO ဖွဲ့တွေမှာနောက်ဆုံးပေါ် Step Jet လေးရဲ့အမျိုးအစားဖြစ်တဲ့အမေရိကန်ရဲ့ F-35 အပါအဝင်မာမေဖွဲ့ဝင်ရဲ့တပ်လေယာဉ်တွေကိုပြင်ပထားနိုင်ချေရှိတယ်လို့လည်းယုံကြည်ထားတာပါ။အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကလက်ထောက်ဝန်ကြီးတူဖြစ်တဲ့ Alan Lord ကတော့တူရကီကို F-35 တိုက်လေယာဉ်အစီအစဉ်ကနေစတင်ထားပြီးဖြည်းဖြည်းချင်းပြပြသွားမယ်ဆုံးဖြတ်ချက်ကိုအမေရိကန်နဲ့မဟာမိတ်တွေကသဘောတူခဲ့ကြတဲ့အကြောင်းမနေ့တုန်းကပဲပင်တဂွန်စစ်တမ်းနောက်ချုပ်မှာသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်
။အမေရိကန်ပြည်ထောင်စုတွေကိုဝင်ရောက်လာနေကြတဲ့တရားမဝင်ရှေ့ပြောင်းအခြေချနေထိုင်လူတွေကိုဘယ်လိုနည်းနဲ့အကောင်းဆုံးဟန်တားနိုင်မလဲဆိုတာကိုမက္ကဆီကိုအမေရိကတပ်အလဲပိုင်းနိုင်ငံတို့နဲ့ဆွေးနွေးမှုတွေအဆင်မပြေဖြစ်နေတာကြောင့်အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုဟာလက်တင်အမေရိကတပ်နိုင်ငံတွေကခေါင်းဆောင်နေတဲ့အမျိုးနဲ့ရှင်းတဲ့ဆွေးနွေးဖို့အဲ့ဒီဒေတာကိုမကြခင်တွားရောက်ဖို့ရှိနေပါတယ်။အခုသတင်းပတ်ကုန်ပိုင်းမှာစတင်မဲ့ဒီခေတ်စဉ်အကြံပြင်းကိုအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရ Morgan Ortega's ကပြောပြခဲ့တာမှာဇူလိုင်လ19ရက်ကနေ21ရက်နေ့အထိကြာမြင့်မဲ့ခေတ်စဉ်အတွင်း Argentina နိုင်ငံ Buenos Aires Ecuador နိုင်ငံ မက္ကဆီကိုနိုင်ငံမြို့တော်မက္ကဆီကိုစီးတီးဆန်ဆာဗေရိုကိုတောက်ရောက်ပြီးလူမျိုးဆိုင်ရာကိစ္စအတိတိုးချဲ့ပူးပေါင်းဆောင်ရွက်ရေးအမေရိကန်အနေနဲ့လူ့ခွင့်ရင်းနဲ့ဒီမိုကရေစီအရေးတွေကိုအလေးထားလှုပ်ဆောင်ဖို့တနိထန်ချထားတဲ့ကိစ္စအတိအထူးသဖြင့်ကျူဘာနိုင်ကွာရောကာနဲ့ဗင်နီဇွဲလာနိုင်ငံတွေကလွတ်မြောက်ရေးအတွက်ကြိုးပမ်းမှုတွေကိုအမေရိကန်ကကူညီပေးမဲ့အရေးတို့အပြင်အဲ့ဒီနိုင်ငံတွေကနိုင်ငံသားတွေစီးပွားအခွင့်အလမ်းပုံမကောင်းမလာရေးတို့အတွက်စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေတိုးချဲ့လှုပ်ဆောင်မယ်အကြောင်းတွေကိုဆွေးနွေးမယ်လို့ပြောပါတယ်
နောက်ဆုံးရသတင်းတွေကိုကိုအောင်လွေဦးနဲ့ကိုဇော်ဝင်းနိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုကဆက်ပြီးတော့သတင်းဆောင်ပါးတွေနဲ့တွဲဆုံမေးမြန်းချက်တွေကိုတင်ဆက်ပေးမှာဖြစ်ပါတယ်။အရင်ဆုံးတော့မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေနဲ့ဆိုင်တဲ့သတင်းကိုတင်ပြပေးကြပါမယ်။မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေဟာဒေသတွေအတက်ပါစိုးရိမ်ပွဲအခြေအနေဖြစ်လာနေပြီဆိုတာသိကိုထင်ရှားနေပြီလို့မြန်မာနိုင်ငံလူခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂအထူးဆောင်ရွက်စစ်ဆေးမှုကပြောလိုက်ပါတယ်။ထိုင်းနဲ့မလေးရှားနိုင်ငံတွေကိုတွားရောက်တဲ့ခီးစဉ်အစုံမလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပမောက္ခရန်ဟီလီကအဲ့လိုပြောကြားသွားတာပါ။အဲ့ပြောဆိုချက်တွေတဲကတချို့အချက်တွေကိုကောက်နှုတ်ပြီးတော့ကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
။မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေရဲ့ရဲကိုစုံစမ်းလေ့လာပြီးအစီအစဉ်တင်ပြဖို့အတွက်ကုလသမဂ္ဂလူခွင့်ရေးကောင်စီကတာဝန်ပေးခန့်ထားတဲ့ပမောက္ခရန်ဟီလီဟာမြန်မာနိုင်ငံကိုဝင်ဝင်မရတာကြားပြီးဖြစ်ပေမဲ့သူ့ရဲ့လုပ်ငန်းတာဝန်တွေကိုဆက်လုပ်ဆောင်နေတာပါ။အဲ့ဒီလုပ်ငန်းတာဝန်အဆက်အနေနဲ့မြန်မာအင်းကြီးချင်းထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံတို့စီသွားပြီးတော့မြန်မာနိုင်ငံလူခွင့်ရေးအခြေအနေဆိုင်ရာအချက်အလက်တွေကိုစုဆောင်းရယူရဖြစ်ပါတယ်။ဒီခီးစဉ်ကနေအချက်အလက်လုံလောက်ရခဲ့ပြီးတော့မြန်မာလူခွင့်ရေးအခြေအနေရဲ့ရိတ်ခတ်မှုပါနိုင်ငံတွင်းမှာတင်အဆုံးသက်သွားတာမဟုတ်ပဲဒေသတွင်းမှာပါတက်ရောက်နေပြီလို့ပမောက္ခရန်ဟီလီကအထူးသတိပေးပြောဆိုသွားပါတယ်
။ Following my visit it has become more clear to me that the human rights situation of Myanmar has created
မြန်မာလူခွင့်ရေးအခြေအနေဟာတောင်အာရှနဲ့အရှေ့တောင်အာရှဒေသတွေအတွက်စိုးရိမ်ပွဲဒေသဆိုင်ရာကိစ္စရပ်တွေဖန်တီးခဲ့ဖန်တီးနေဆဲရှိတယ်ဆိုတာဒီခီးစဉ်အပြင်မှာကျွန်မအတွက်သိကိုရှင်းသွားပါတယ်။အဲ့ဒီကိစ္စရပ်တွေထဲမှာဥပမာအားဖြင့်ဘင်္ဂလားဒေ့ရှ်၊အိန္ဒိယ၊အင်ဒိုနီးရှား၊မလေးရှားနဲ့ထိုင်းနိုင်ငံတွေမှာမြန်မာနိုင်ငံကဒုက္ခတွေသက်တမ်းခွဲနေပါရှိနေတာမြန်မာနိုင်ငံကလူတွေကိုဒေသရင်းတစ်လျှောက်မှာလူမောင်ခိုးကူရနဲ့ခိုးသွင်းတဲ့ဖြစ်ရပ်တွေဒေသရင်းနဲ့ဒေသအပြင်မှာမူရစီဝါကုံသွဲရောင်းဝယ်မှုစတဲ့ကိစ္စရပ်တွေပါဝင်ပါတယ်မြန်မာနိုင်ငံကနေသူတို့စီမှာဖြစ်လာတဲ့ဒီစိုးရိမ်ပွဲအကောင်ဆုံးကိစ္စရပ်တွေဟာဒေသရင်းကနိုင်ငံတွေအပေါ်မှာတိတာထင်ရှားတဲ့တည်ရောက်မှုတွေဆက်ပြီးရှိနေတယ်ဆိုတာကိုမြန်မာအိန္ဒိယနိုင်ငံတွေအနေနဲ့မဖြစ်မနေအသိမှပြုကြမှာဖြစ်ပါတယ
်ဒီအတွက်ကြောင့်ဒေသရင်းနိုင်ငံတွေအနေနဲ့မြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံတဲ့အခါမှာမြန်မာလူခွင့်ရေးကိစ္စကိုဆွေးနွေးရမယ့်အကြောင်းအရာတစ်ခုအဖြစ်အခိုင်အမာထည့်သွင်းသင့်တယ်လို့ပမောက္ခရန်ဟီလီကပြောပါတယ်ဒါအပြင်မြန်မာနိုင်ငံလူခွင့်ရေးအခြေအနေကိုဦးစားပေးကိစ္စရပ်ဖြစ်သတ်မှတ်ဖို့နဲ့လူခွင့်ရေးကိုလေးစားဖို့ကာဝယ်ဖို့နဲ့အပြည့်အဝဖော်ဆောင်ရမယ့်တာဝန်တွေကိုမြန်မာအစိုးရအနေနဲ့လိုက်နာလှုပ်ဆောင်လာအောင်လုပ်ဖို့အရှေ့တောင်အာရှနိုင်ငံများဖွဲ့အာဆီယံကိုလည်းပေါင်းမခရန်ဟီလီကအခိုင်အမာတိုက်တွန်းသွားပါတယ်။ထိုင်းနိုင်ငံမှာသူရောက်နေချိန်တွင်မြန်မာအစိုးရဘက်ကဝင်ပြီးနှောက်ယှက်တာကြောင့်သူ့ခီးစဉ်ဒေသပိုင်းကိုဖျက်ပစ်ခဲ့ရတယ်လို့ပေါင်းမခရန်ဟီလီကပြောသွားတယ်လို့ဒါဟာတိတ်ကိုစိုးရိမ်မှုကိစ္စဖြစ်ပြီးပေါ့ပေါ်လေးသဘောထားလို့မရဘူးလို့လည်းပြောပါတယ်။သူ့ရဲ့လုပ်ငန်းတာဝန်တွေနဲ့ကုလသမဂ္ဂရဲ့တခြားလှုပ်ဆောင်မှုတွေမှာပူပေါင်းဆောင်ရွက်သူတွေကိုဖိအားပေးချင်းကြောက်နှောက်ယှက်လက်တွန့်ပြန်တာမျိုးတွေကိုလက်ခံမှာမဟုတ်သလိုဒီကံနေမှာလည်းမဟုတ်ဘူးဆိုတာကိုလည်းဗမာခရန်ဟီလီကမြမအစိုးရကိုသတိပေးတော့ပါသေးတယ်။ထိုင်းနိုင်ငံရောက်နေချိန်တွင်မှာပဲရခိုင်လူမျိုးစုလက်နက်ကိုင်ဖွဲ့ AA ကိုထောက်ခံပံ့ပိုးနေတယ်ဆိုတဲ့ဆွဆွဲချက်နဲ့မြမနိုင်ငံသား6ဦးကိုစင်ကာပူအစိုးရကမြမနိုင်ငံကိုပြန်ပို့လိုက်တဲ့သတင်းကြားရတာကြောင့်တိတ်ကိုစိုးရိမ်မိတယ်လို့လည်းဗမာခရန်ဟီလီကပြောပါတယ
်။ The six were arrested upon their return to Myanmar.And I am told that they are now detained in
အဲ့ဒီ6ယောက်ကိုမြန်မာနိုင်ငံပြန်ရောက်ချိန်မှာဖမ်းဆီးလိုက်ပြီးလက်ရှိအချင်းမြန်မာထိနှိမ်ထားတယ်ဆိုတာမသိရသေးဘူးလို့ကျွန်မကိုပြောကြပါတယ်။ရခိုင်ပြည်နယ်မှာအေအေနဲ့ဆက်ဆက်တယ်ဆိုတဲ့တန်ရရနဲ့ရခိုင်အမျိုးသားတွေကိုထိနှိမ်ထားခြင်းအတွင်းတိတ်ဆုံးတာတွေမကြသေးခင်ကဖြစ်ထားတာကြောင့်သူတို့အခြေအနေပေါ်ကျွန်မအရန်စိုးရိမ်ပါတယ်။ချက်အပြင်စင်ကာပူမှာနေထိုင်ရတဲ့သူတို့မိသားစုတွေနဲ့တခြားရခိုင်တွေရဲ့ကံကြမ္မာအတွက်လည်းကျွန်မစိုးရိမ်ပါတယ်။စင်ကာပူနိုင်ငံအနေနဲ့နှိမ့်ဆက်ညှဉ်းပန်းခံရမယ့်အလားအလာရှိတဲ့နေရာတွေကိုလူတွေကိုပြန်မပို့ရဘူးဆိုတော့နိုင်ငံတကာဓလိထုံတမ်းဥပဒေအတိုင်းလိုက်နာလှုပ်ဆောင်ဖို့ကျွန်မတိုက်တွန်းပါတယ
်။မြန်မာလူခွင့်ရေးအခြေအနေရေးရထဲကတက်မတော်နဲ့အေးအေးဖွဲ့ကြားတိုက်ပွဲတွေကိစ္စ၊ရခိုင်ပြည်မှာအင်တာနက်ဖြတ်တဲ့ကိစ္စ၊ Facebook နဲ့တက်ဆိုင်တဲ့ကိစ္စ၊ Victoria လို့အမည်ဝက်ပေးထားတဲ့ကလေးငယ်လေးဖြစ်ရက်၊ရေယာအခွင့်အရေးဆိုင်ရာအမျိုးသမီးနဲ့မိန်းကလေးတွေလင်လုံငန်းအတွက်တရုတ်ကိုလူမောင်ခိုကူးခံရတာရင်းချမ်းရေးလုပ်ငန်းစဉ်စတဲ့အခြေအနေမျိုးနဲ့ပတ်သက်လို့လည်းပေါမောက်ခရင်ကြီးလီကထောက်ပြပြောဆိုသွားပါတယ်။အခုခီးစဉ်အတွင်းတွေ့ရှိချက်တွေကိုအစီရင်ခံစာရေးသားပြီးစက်တင်ဘာလမှာကျင်းပမယ့်လူခွင့်ရေးကောင်စီနဲ့အောက်တိုဘာလမှာကျင်းပမယ့်ကုလသမဂ္ဂထွေထွေညီလာခံတို့မှာပေါမောက်ခရင်ကြီးလီကတင်ပြသွားမှာဖြစ်ပါတယ်ခင်ဗျာ။
ကိုကြော်ကြော်သိမ်းပြောပြတာဖြစ်ပါတယ်အခုတစ်ခါတော့ကမ္ဘာတဝန်းကဘာသာရေးဖိနှိပ်မှုခံရသူတွေနဲ့တမတ်ထရမ့်တို့တွေ့ဆုံခဲ့တဲ့အကြောင်းကိုပြောပြကြပါတယ်နိုင်ငံပေါင်း18နိုင်ငံကဘာသာရေးနှိပ်ကွပ်မှုကနေထပ်ပြေးလွတ်မြောက်လာကြသူပေါင်း28ဦးကိုအမေရိကန်တမတ်ဒေါ်နယ်ထရမ့်ကအင်ပီရိုမာဗုဒ္ဓဟူးနေ့ကဖိတ်ခေါ်တွေ့ဆုံခဲ့ပါတယ်ဒီထဲမှာမြန်မာနိုင်ငံက၄ဦးလဲပါဝင်ပြီးတော့မြန်မာစစ်တပ်အနေနဲ့ဘာသာရေးအရခွဲခြားဖိနှိပ်မှုတွေကိုဆက်လက်ကျူးလွန်နေကြောင်းအမေရိကန်တမတ်ထရမ့်ကိုတင်ပြခဲ့ကြပါတယ်အပြည့်အစုံကိုတော့မန်အင်ဂျင်နိုင်ကဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ဗျာ
အမေရိကန်နိုင်ငံသားရဲ့ဌာနကဦးစီးပြီးဝါရှင်တန်ဒီစီမှာဇူလိုင်လ16ရက်နေ့ကနေ18ရက်နေ့ထိ3ရက်ကြာကျင်းပနေတဲ့ဘာသာရေးလွတ်လပ်ခွင့်တိုးတက်ဖြစ်ထွန်းရေးဆိုင်ရာဒုတိယအကြိမ်နိုင်ငံတကာဝန်ကြီးများအဆင့်အစည်းအဝေးရဲ့တစိမ့်တစ်ပိုင်းအဖြစ်မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း18နိုင်ငံကဘာသာရေးဖိနှိပ်ခံရမှုမှာကိုယ်တိုင်ကြုံတွေ့ခံစားခဲ့ရသူပေါင်း29ဦးကိုမနေ့ပုတ်တဖူးနေ့ကသမ္မတဒေါ်နယ်ထရန့်ကအင်ဖြူရော်ကိုဖိတ်ခေါ်တွေ့ဆုံခဲ့ပါတယ်သမ္မတထရန့်ကကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်ကိုအမေရိကန်ပြည်ထောင်စုအနေနဲ့အလေးပေးကြိုးပမ်းဆောင်ရွက်နေတာကိုပြသတဲ့အနေနဲ့ဖြစ်တယ်လို့အခုလိုပြောကြားခဲ့ပါတယ
်။ We know that if people are not free to practice their faith, then all of the freedoms are at risk and frankly freedoms don't mean.
လူတွေအနေနဲ့နိုင်ငံတွင်းမှာဘာသာရေးကိုလွတ်လပ်စွာကိုးကွယ်ခွင့်မရဘူးဆိုရင်ကြံရှိတဲ့အခွင့်အရေးတွေလည်းဆုံးရှုံးရဖို့အန္တရာယ်ရှိပြီးလွတ်လပ်မှုဆိုတာလည်းအဓိပ္ပာယ်မရှိတော့ပါဘူး။ဒါကြောင့်အမေရိကန်ပြည်ထောင်စုအနေနဲ့ဘာသာရေးလွတ်လပ်ခွင့်ကိုထောက်ခံအားပေးဖို့မနာမနေကြိုးပမ်းသွားမှာဖြစ်ပါတယ်။ဒီနေ့လာရောက်ကြတဲ့လူတွေကိုလည်းကျေးဇူးတင်ပါတယ်။ဒုက္ခတွေအများကြီးဖြတ်ကျော်ခဲ့ရသူတွေဖြစ်တဲ့အတွက်ချီးကျူးပါတယ်။ဂုဏ်ယူပါတယ်။ကျွန်တော်အနေနဲ့အမြဲရည်တည်ပေးသွားမှာဖြစ်ပါတယ်
။ကမ္ဘာတဝန်းကဘာသာရေးဖိနှိပ်ခံရသူတွေကိုအင်ဖြူရော်ဖိတ်ခေါ်တွေ့ဆုံရမှာလဲသူတို့ရဲ့ကြောက်မက်ဖွယ်ကောင်းတဲ့အတွေ့အကြုံတွေအခက်အခဲတွေခံစားချက်တွေကိုသမ္မတထရန့်ကမေးမြန်းခဲ့တယ်လို့သူတို့ဘက်ကလည်းပြန်လည်ပြောကြားခွင့်ရခဲ့ပါတယ်။အဲ့ဒီတည်းမှာသမ္မတနဲ့အနီးဆုံးရက်ခွင့်ရခဲ့တဲ့မြန်မာနိုင်ငံကချင်ပြည်နယ်ကကချင်ဒုက္ခသည်တွေအရေးဆောင်ရွက်နေတဲ့ KPC ကချင်နှစ်ချင်းအဖွဲ့ချုပ်ရဲ့အထွေထွေတူရည်မှုဒေါက်တာဆမ်ဆွန်ကလမ်က
We are very being oppressed and tortured by the Myanmar military government. So and then we don't have chance many for religious freedom.
ကျွန်တော်ကမြန်မာနိုင်ငံမြောက်ပိုင်းကကချင် Baptist Christian ကျောင်းသားပါမြန်မာနိုင်ငံမှာကျွန်တော်တို့ Christian တွေကိုမြန်မာစစ်တပ်ကရဲစစ်တပ်နှိပ်ကွပ်နေပါတယ်ဘာသာရေးကိုလွတ်လပ်စွာကိုးကွယ်ဖို့အခွင့်အရေးလည်းစိတ်မရကြပါဘူးဒါအပြင်တိုင်းရင်းသားလက်နက်ကိုင်တပ်တွေကမြန်မာအစိုးရကိုခုခံတိုက်ခိုက်နေကြပါတယ်ဒါကြောင့် American အစိုးရအနေနဲ့တိုင်းရင်းသားလူနည်းစုကိုဦးစားပေးပြီးတိုင်းရင်းသားခေါင်းဆောင်တွေကို Democracy Federalism အောင်မြင်ရေးအတွက်အကူအညီပေးဖို့စိတ်ကိုအရေးကြီးပါတယ်မနေ့ကဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ရတဲ့အတွက်လည်းစိတ်ကိုကျေးဇူးတင်ပါတယ်
။သမ္မတထရန့်ဖိတ်ကြားခဲ့သူတွေတဲ့ကချင်ပြည်နယ်မှာရှိတဲ့ Baptist ဘုရားရှိခိုးကျောင်းတွေကိုမြန်မာစစ်တပ်ကဘုံခွဲဖျက်ဆီးခဲ့တာတွေကိုသတင်းတော့တွေကိုလိုက်လံပြသခဲ့တဲ့အတွက်စစ်တပ်ကဖမ်းဆီးထောင်ချခဲ့တဲ့ကချင် Baptist တင်းဥစရာ2ဦးတဲ့ကတဦးဖြစ်သူလမ်ကျော်ကန်ဆိုင်လဲပါဝင်ပါတယ်။နောက်ရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ခုနှစ်ကမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးစစ်ဆင်ရေးအတွင်းအသက်မသေးလွတ်မြောက်လာခဲ့ပြီးဘင်္ဂလားဒေ့ရှ်ရိုဟင်ဂျာဒုက္ခသည်စခန်းမှာခိုးလုံနေထိုင်နေသူလည်းဖြစ်ဒုက္ခသည်တွေအရေးဆောင်ရွက်နေတဲ့ ARSPH ငြိမ်းချမ်းရေးနဲ့လူခွင့်ရေးဆိုင်ရာရခိုင်ပြည်နယ်ကရိုဟင်ဂျာအဖွဲ့အားလည်းဖြစ်မိုဟစ်လာလည်းတမထက်နေဆုံးနေတယ်ပါဝင်ခဲ့ပါတယ
် So I am a Rohingya from Bangladesh refugee camp So most of the refugee Rohingya refugees are willing to
ကျွန်တော်က Bangladesh ဒုက္ခသည်စခန်းကရိုဟင်ဂျာတူပါရိုဂျာဒုက္ခသည်အများစုကဌာနေကိုအမြန်ဆုံးပြောင်းချင်ကြပါတယ်။ဒါကြောင့်ကျွန်တော်တို့ကိုကူညီဖို့ American ရဲ့အစီအစဉ်ကိုတည်လို့ပါတယ်
။သမ္မတထရန့်နဲ့တွေ့ဆုံခွင့်ရခဲ့သူတွေထဲမှာရိုဟင်ဂျာမွတ်စလင်အတိုင်းအဝိုင်းအတွက်နိုင်ငံတကာကအာရုံစိုက်လာအောင်စီးယုံလှုပ်ရှားနေသူလည်းဖြစ်အစ်စိန်အချင်းတောင်မှနှစ်ပေါင်းများစွာအချင်းကျခဲ့သူလည်းဖြစ်တဲ့မတ်ဝီဝီနူလည်းပါဝင်ပါတယ်။
ဒီမှာနိုင်ငံပါဝင်ကမ္ဘာနိုင်ငံ18နိုင်ငံကဘာသာရေးဖိနှိပ်ခံရသူတွေနဲ့သမ္မတထရမ့်တို့အင်ဂျီတော်မှာဗုဒ္ဓဦးနေ့ကတွေ့ဆုံခဲ့ရတဲ့ပတ်သက်ပြီးတော့မန်အင်ဂျင်နိုင်ဖြောပြသွားတာဖြစ်ပါတယ်။အကြံကမှာတော့မန်လေးမြို့တော်စီဗင်သာရေးကော်မတီအဖွဲ့ဝင်တို့ဖြစ်တဲ့ဦးရဲမြတ်သူနဲ့တွေ့ဆုံမေးမြန်းထားတာကိုတင်ဆက်ပေးဖို့ရှိပါတယ်။ဒီမတိုင်ခင်တော့လာမယ့်စနေညတိုင်းရည်လိုင်းအစည်းအဝေးနဲ့ပတ်သက်ပြီးတော့အသိပေးကြပါမယ်ခင်ဗျာ
။ဒေါ်လာရှင်များရှင်နိုင်ငံရေးမှာစစ်တပ်ရဲ့အခမ်းကဏ္ဍကိုတဖြည်းဖြည်းလျှော့ချသွားဖို့အပါအဝင်2008ဖွဲ့စည်းပုံဥပဒေကြီးစီတော်တော်မှတည်သွင်းခဲ့ပြီးတဲ့နောက်မှာပဲနိုင်ငံရေးအားပြိုင်မှုတွေလည်းထပ်ပေါ်လာနေပါတယ်။ဖွဲ့စည်းပုံပြင်ရေးမှာအဓိကဟန့်ကြားလို့မြင်နေကြတဲ့တပ်မတော်အနေနဲ့လူဝဲလို့ပြင်မယ်ဆိုရင်ကန့်ကွက်ဖို့မရှိကြောင်းကာဝေးရေးဦးစီးချုပ်ကိုယ်တိုင်ပြောထားမှုပဲ။အာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလိုလားနေတယ်လို့ပြင်ဆင်နိုင်မဲ့အလားအလာဘယ်လောက်များရှိပါသလဲ။မဖြစ်မနေပြင်စရာဘာတွေရှိနိုင်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ Pawin Sunwe Minya Ludurini ne, view ye phone number, de, Nitonyan ne, Toshin ne, Nanga Nari who call you be, Satoyame telephone number go, Jutin people Tane Mare. Kurama Pawin I ne do in ele, Eme never pipi, Tafai never pipi, view ye eme lisa, Burmese at voanews.com go, Jutin people Tane Lu, view ye Facebook Samina Mare, Machaki Jutin Yita people Tane Mare.
နေနေကတိုက်ရိုက်လေးလိုက်စီစဉ်ကကျေးဇူးပါတယ်ရှင်။ပြောရရှင်နေနေကျွန်တော်တို့ရဲ့တိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးခြင်းလဲဆိုတော့အချိန်မီဆက်သွယ်ကြဖို့ကိုတိုက်တွန်းလိုပါတယ်။အခုတစ်ခါတော့မန္တလေးမြို့စီမံသားယာယီကော်မတီဝင်ဦးရမြတ်သူနဲ့တွေ့ဆုံမေးမြန်းထားတာကိုတင်ဆက်ပေးကြပါမယ်။မန္တလေးမြို့ကြီးမှာနှီးပညာတွေကိုအသုံးပြုပြီးနေထိုင်သူအားလုံးရဲ့လူမှုဘဝဒေါက်တ နေပြီလို့အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကိုရောက်လာတဲ့မန်လင်းမြို့တော်စီရင်သားရေးကော်မတီဝင်လက်ဖြင့် Smart City အရာရှိလည်းဖြစ်တဲ့ဦးရဲမြတ်သူက VV ကိုပြောပါရယ်ဒါမဲ့လည်းအချက်လက်တွေစဉ်းစားရတဲ့ကောက်ခံရေးမှာတိကျဖို့လိုသလိုတခြားစိန်ခေါ်မှုတွေလည်းရှိနေသေးတယ်လို့ပြောပါရယ်ဦးရဲမြတ်သူကို VOA American အတမှာဦးတိန်ထိုက်ကတွေ့ဆုံမိမြန်းခဲ့တဲ့အခါမှာ American ပြည်ထောင်စုကိုလာရောက်တဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့သူကအခုလိုစပြီးတော့ရှင်းပြပါရယ
်ကျွန်တော်တို့ဒီဝါရှင်တန်မှာလုပ်နေတဲ့ဒီ Smart City နဲ့ပတ်သက်တဲ့ Expo တခုပါရောနောက်ပြီးတော့တို့ American အစိုးရရဲ့တာဝန်ရှိတဲ့ပုဂ္ဂိုလ်တွေတို့လွှတ်တော်မတ်တွေတို့နောက်တစ်ခုကဒီပညာရှင်တွေတို့ကုမ္ပဏီတို့နဲ့မျိုးစုံတွေ့ပြီးတော့ကုန်သိမ်းများတင်နေတော့ပေါ့တွေ့ပြီးတော့ကျွန်တော်တို့ဒီဖွဲ့တွေနဲ့ဒီဆွေးနွေးတာတွေတို့တိုင်ပင်တာတွေတို့ဟိုစီမံကိန်းဆွဲတာတွေတို့အဲအားလုံးဝိုင်းပြီးတော့လုပ်ကြရတဲ့အနေသားပါဟု
တ်ကဲ
့ဒါပြီးရင်ကျွန်တော်တို့ကအဲကျွန်တော်ဆိုလို့ရှိရင်စီအက်တက်ကိုသွားမယ်စီအက်တက်မှာရှိနေတဲ့ operation မျိုးကြီးကိုဘယ်လိုစီမံခန့်ခွဲသလဲဆိုတော့အမေရိကန်မှာလုပ်နေတာကျွန်တော်သွားလေ့လာမယ်အဲ့လိုပဲရန်ကုန်ကတယောက်ကနယူးယောက်ကိုသွားမယ်အဲ့ဒီလေ့လာချက်တွေနဲ့မူတည်ပြီးမှအဲ့ဒီအတူတွေနဲ့လည်းကျွန်တော်တို့ကအတွေ့အကြုံတွေတို့ခက်ခဲတွေတို့မေးကုန်မေးရမယ်သူတို့ကဒါဒီနဲ့ပတ်သက်ပြီးလှုပ်လာခဲ့တဲ့ experience တို့မှလည်းအများကြီးရှိတယ်ဆို
တော့ဒါကတော့ဟိုဦးရဲမြတ်သူတို့ခီးစဉ်နဲ့ပတ်သက်လို့ပေါ့နော်ဟို smart city လို့ကျွန်တော်တို့ကစဉ်းစားတဲ့အခါမှာဒီနည်းပညာတွေကိုအသုံးပြုမယ်နောက်ပြီးတော့ဒီမှာမြို့ကန်တွေရဲ့နေထိုင်ဖြတ်သန်းမှုတွေမှာလွယ်လွယ်ကူကူပို့ဖြစ်အောင်အသုံးချကြမယ်ပေါ့ဥပမာဟိုဒီနေရာမှာတခုစဉ်းစားမိတာကကျွန်တော်တို့ကနည်းပညာဒီနေ့ခေတ်ဟိုအသုံးချတာဥပမာတခုအနေနဲ့ဆိုရင်ကားမောင်းတဲ့လူကTBS ဒီကျွန်တော်တို့ဂျိုးစုဆက်သွေးရေးဒီမြေပုံလမ်းပြမြေပုံကြီးကြည့်ပြီးတော့မောင်းမယ်ကားကိုကျွန်တော်တို့ကအဲနာကြီးကနေပြီးတော့ဆက်နိုးနိုင်မယ်အဲနည်းပညာနဲ့ပတ်သက်လို့ကားမောင်းတဲ့သူကအဲဒီကားနဲ့ပတ်သက်လို့ခံစားနိုင်ပြီမဲ့စိုက်ကားနင်းတဲ့လူစပင်းစီးတဲ့လူတွေမှာ GPS တန်တိုင်မို့ဆိုတာမလွယ်ဘူးအဲ့တော့တပြေးညီအသုံးချခွင့်ရတာမျိုးမဟုတ်လို့ရှိရင်ဒီနည်းပညာအသုံးချမှုဆိုတာကချမ်းသာတဲ့သူတွေအတွက်သုံးနိုင်တဲ့လူတွေအတွက်ပဲသူသွားပြီးတော့အသုံးသုံးမှုမြို့တယ်ဆိုလို့ချစ်မသွားနိုင်ဘူးလား
ဟုတ်ကဲ့အဓိကကတော့ကျွန်တော်တို့တော်တော်များများဒီ smart ဆိုတဲ့စကလုံးနဲ့မြင်လာလို့ရှိရင်ဒီ luxury ဖြစ်တာတို့ဒါမှမဟုတ်ရှင်တဲ့ဂျေးဆွန်ကားတွေအဲ့လိုမျိုးပေါ့နော်ထူးထူးဆန်းဆန်းအနေနဲ့တိတ်ပြီးတော့ဟိုနည်းပညာမြင့်မားတာကိုပြောရမယ်ကျွန်တော်တို့များသောအားဖြင့်အဓိကကတော့ကျွန်တော်တို့ကဒီပြည်သူပတ်စံကိုသုံးရတာဟိုအခွန်ငွေကိုသုံးရတာဖြစ်တဲ့ကြောင့်မို့လို့သုံးတဲ့ပတ်စံပြန်ပြီးတော့မတန်ဘူးဆိုကျွန်တော်တို့သုံးလို့မဖြစ်ဘူးအဲ့ကျွန်တော်တို့သုံးတာတွေအားလုံးကကျွန်တော်တို့ရဲ့ဟိုလေလွင့်တွေကိုရော့သွားပဲဖြစ်ဖြစ်ကျွန်တော်တို့ရဲ့ပြည်သူ့ရေးရဝန်ဆောင်မှုတွေကိုပိုကောင်းအောင်လုပ်တာပဲဖြစ်ဖြစ်ကျွန်တော်တို့နဲ့ပတ်သက်တဲ့အချက်လက်တွေနဲ့ပတ်သက်တဲ့ပြည်သူတွေဆက်ဆံတဲ့အချိန်မှာကျွန်တော်တို့လုပ်ရတဲ့ဟာကထိရောက်တဲ့ control လုပ်နိုင်တဲ့ခက်တယ်ဒါမှမဟုတ်ကျွန်တော်တို့ရဲ့ view ရေးကစီရန်နေရရဲ့ဟိုလှုပ်ဆောင်မှုအစ်စ်တွေကိုချော့ချနိုင်အောင်လုပ်တာဖြစ်ဖြစ်ဒီလိုမျိုးနေရာမျိုးမှာကျွန်တော်တို့အဓိကသုံးတာအဲ့တော့သူကအားလုံးအတွက်လည်းလွယ်လွယ်ကူကူဖြစ်သွားတယ်ဆိုလိုတာကကျွန်တော်တို့ရဲ့ယုံနေမှာလာပြီးတော့ပတ်စံတန်းစီပြီးပေးနေတဲ့ထားဆီပြီးတော့မှဟိုလည်းကူဖုန်းနဲ့ပေါ်ကနေပြီးတော့ online ပေးတယ်ဆိုတာကတကယ်တမ်းကျတော့ဘယ်လူသားသားမှမဆိုပေးလို့ရတယ်ဒီထဲကိုလာကြမလို့ဆိုတဲ့ကိစ္စမျိုးပေါ့နောက်တစ်ချက်ကကျွန်တော်တို့ traffic management နေဆိုပြီးမန်လေးမှာတော်တော်လေးလုပ်နေပြီမန်လေးရဲ့လမ်းတွေအောက်မှာဒီ road sensor တွေရှိတယ် CCTV တွေကနေပြီးတော့ကားနံပါတ်တွေဖတ်နိုင်တယ်ကားမျိုးစားတွေခွဲနိုင်တယ်ကားနံပါတ်တဲ့အချက်လက်တွေကိုကျွန်တော်တို့က trace လိုက်နိုင်တယ်ဖြစ်ဒီ data တွေပေါ်ပူတည်ပြီးတော့ကျွန်တော်တို့ရဲ့ meet point တွေအားလုံးကဒီရင်းနှီးတဲ့ချိန်နေရာမဟုတ်တော့ဘဲနဲ့ control center ကနေပြီးတော့မှချိတ်ဆက်ပြီးတော့ထိန်းတာတွေအခုကျွန်တော်တို့မန်လေးမှာလည်းစရတယ်ဒါရီကကျွန်တော်တို့ရဲ့နေရတူကရင်ကျောပိတ်ဆို့မှုကိုကာကွယ်သလိုမျိုးနောက်တစ်ချက်ကလည်းကျွန်တော်တို့မြို့မှာရှိနေတဲ့ data တွေပေါ့ရင်းနေဘလူ procedure နဲ့သွားတယ်မြို့ကြီးကဘယ်ဘက်ကိုရွေ့နေတယ်ဘယ်ဘက်နဲ့ဘယ်ဘက်နဲ့သွားမှာဘလူရှိတယ်လူတွေကဘယ်နာရီမှနေတာများတယ်အဲ့ဒီအားလုံးကကျွန်တော်နေတိုင်းရတယ်အဲ့လိုပဲကျွန်တော်တို့ data တွေကောက်တယ်ဒီသေးစာပေးဆင်းတယ်ဆိုလို့ရှိရင်မြို့ရဲ့အချက်လက်တွေကျွန်တော်တို့ကစနစ်တကျရပြီးတော့မှ decision making လုပ်နိုင်မှုကိစ္စကဒီပညာတွေတုံးတဲ့ဟာကျွန်တော်ပို့လုပ်တယ်နောက်တစ်ချက်ကအမိုက်နဲ့ပတ်သက်တဲ့ကိစ္စဆိုရင်အမိုက်ကားတွေမှာကျွန်တော်တို့ကစီမံခန့်ခွဲမှုစနစ်ကလူတွေကလည်းသူစီမလာဘူးဆိုတော့ကျွန်တော်တို့ကကြည့်ပေးလို့ရတယ်။အမိုက်ကားတွေကလည်းသူ့ညံနေသူသွားပြီးအလုံးလုံးနေရဆိုရင်ကျွန်တော်တို့က သူတို့အလတ်မပေးဘဲနဲ့စနေနဲ့ထိချုပ်ထားတော့ဟိုကျွန်တော်တို့ရဲ့ဝန်ဆောင်မှုတွေပိုကောင်းလာအောင်လုပ်တာအတွက်ကြောင့်ပေါ့ဒါတွေဟာဟိုလူရန်သားအားလုံးကိုကျွန်တော်တို့ကရည်ရွယ်ပြီးသွားတာပေါ့ဟုတ်ကဲ့ပေါ့နော
်ဟုတ်ကဲ့ဒီလို smart city တခုအောင်မြင်မှုဆိုလို့ရှိရင
်
မျိုးရီအောင်မြင်မှုတိုးတက်သွားရဖို့ဆိုလို့ရှိရင်လူလူရဲ့ပါဝင်မှုလဲကျွန်တော်အရေးကြီးတယ်မြင်ပါတယ်ဒီမန္တလေးသူမန္တလေးသားဒီဒေသခံတွေကြားမှာရောဘလောက်ပူးပေါင်းပါဝင်မှုအသိပညာအဲဘလောက်ဒီအခြေအနေရှိပါပြီလဲခင်ဗျ
မန္တလေးကကျွန်တော်တို့တော်တော်များချိတ်ဆရာလဲကောင်းတယ်တော်တော်များများကသူ့မျိုးသူသူချစ်ကြတယ်အဲ့တော့ဟိုမန္တလေးသူမန္တလေးသားတွေကလည်းချစ်တယ်မန္တလေးမှာရှိတဲ့ဝန်ထမ်းတွေကျွန်တော်တို့အစိုးရဝန်ထမ်းတွေကလည်းမန္တလေးကမွေးတဲ့လူတွေကမန္တလေးကိုတော်တော်ချစ်ကြတယ်အဲ့တော့မြို့အတွက်ဆိုပြီးသူတို့နေမညမှာဝန်ထမ်းတွေဘက်ကလုပ်တယ်လို့ပြောပြည်သူတွေဘက်ကလည်းတော်တော်များကူညီတယ်သူတို့နဲ့ပတ်သက်တဲ့အကျိုးရှိတာတွေလုပ်ပေးတယ်ဆိုလို့ရှိရင်အားလုံးကကူညီကြတယ်နောက်တစ်ခုကဖြည့်ဆည်းရတဲ့လူတွေပေါ့နှုတ်မှာဖိုင်ဘာဆွဲဖို့ကျင်းလာတူးရဲ့ဘာညာဆိုလည်းရက်ွက်ကကျွန်တော်တို့ဘက်ကနေပြီးတော့မှကူညီပေးတာမျိုးတွေလည်းအများကြီးရှိတယ်အဲ့လိုပဲနောက်တစ်ခါရက်ွက်လမ်းမီလင်းမိုးတို့ပါလို့ဆိုလို့ရှိရင်အခုဆိုတိန်းမှာတောင်းတဲ့တောင်းတိန်းတောင်းကြော်သားပြီးရက်ွက်ကပြည်သူတွေကတော့သူတို့လူတာပြီးတော့သူတို့နဲ့လည်းဒီ public concernancy သဘောမျိုးမျိုးတော်ဝင်နေတယ်ကျွန်တော်တို့ဖွဲ့နေနေရတယ်အမြင်နဲ့လုံးနေနောက်တစ်ခါကျွန်တော်တို့မျိုးတော်ကနေပြီးတော့မှရေကောက်ခံထားရတဲ့ civic company ဝင်နေရှိတယ်သူတို့လည်းသူတို့ရက်ွက်မှာရှိနေတယ်ရက်ွက်ကဒီထွေဦးတွေတို့ဘာလို့လဲပြင်အဲ့မှာရှိနေတဲ့ရေကောက်ခံဒီလွတ်တော်မတ်တွေအဲ့လူတွေနဲ့အကုန်လုံးကအမြင်နဲ့ရက်ွက်တွေထဲမှာသွားပြီးတော့မှအတူအဖြေရှာတဲ့ကိစ္စကကျွန်တော်တို့ကတော်တော်လေးနီးစည်းဆက်ဆက်နဲ့ကျွန်တော်တို့ရှိတဲ့အတွက်ကြောင့်မို့ကျွန်တော်တို့မှာအထက်နဲ့အောက်နဲ့နားတယ်မှုရှိတဲ့ပမာဏပုံမြင့်တယ်ဒီနေ့အတွက်ကျွန်တော်တို့အလုပ်လုပ်ရအရင်ဆင်ပြေ
ဟုတ်ကဲ
့ဟုတ်
ကျေးဇူးတင်ပါတယ
်မန္တလေး smart city tower ရှိသူတို့ဖြစ်တဲ့ဦးရဲမြတ်သူကိုဦးသိန်းထိုင်ဦးကတွေ့ဆုံမေးမြန်းထားတာဖြစ်ပါတယ်အခုကြံနေသေးတဲ့အချိန်တွင်းမှာတော့သတင်းချင်းချုပ်ကိုကိုအောင်လင်းဦးကတလဲကြီးညာပေးမှာဖြစ်ပါတယ်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရန့်ကနေရရင်ဆိုမာလီယာနိုင်ငံကိုပြန်လာပဲကောင်းတယ်ဆိုပြီးထက်ထက်လဲလဲပြောနေတယ်။ဟောလွတ်တော်မှအေဟမ်အိုမာသမ္မတနဲ့ထောက်ခံသူတွေကို Twitter လူမှုကွန်ရက်ကနေတုံ့ပြန်လိုက်ပါတယ်။လူလူကရွေးချယ်တဲ့ဟောလွတ်တော်ထဲမှာထက်ထက်ထန်ထန်ရောက်ရှိနေတာဖြစ်ပြီးသမ္မတအနေနဲ့ဒါကိုရင်ဆိုင်ရမယ်လို့လည်းမနေ့ကပဲတုံ့ပြန်ပြောဆိုလိုက်တာပါ။ဂျပန်နိုင်ငံကျိုတိုမြို့တော်က Animation Fusion Studio တခုမှမီးရှို့မှုဖြစ်တန်ရရှိတဲ့ဖြစ်စဉ်အတွင်းသေဆုံးသူလူပေါင်း23ယောက်ထက်မနည်းရှိနိုင်တယ်လို့အာဏာပိုင်ကခန့်မှန်းထားပါတယ်။ကျူတူအနီမေးရှင်းကုမ္ပဏီရဲ့တုံးထက်အစားအဝေးမီလောင်မှုတွင်သေဆုံးသူ73ယောက်ကိုတည်ပြုထားပြီးနောက်ထပ်10ဦးကတော့အပေါ်ဆုံးထပ်မံသတိလေးနဲ့တွေ့ရပြီးအသက်ရှင်တဲ့လက္ခဏာမတွေ့ရဘူးလို့လည်းမိသက်တဖော်ဝင်တွေကပြောပါရယ်။ EU နိုင်ငံတွန်လိုင်းပြည်ဆောင်တက်ကရင်းနှီးမောက်ကိုတင်ပို့ရဲဆိုတဲ့ဆက်ဆွဲချက်နဲ့နိုင်ငံခြားရင်းနှီးတင်သမောတစင်းကိုဒီနေ့ပဲဖမ်းဆီးလိုက်ကြောင်းနိုင်ငံမှာရုံးမြင့်ဆန်ညာဌာနကပြောဆိုလိုက်ပါရယ်။ EU နိုင်ငံလာရချွန်တောင်ဘက်ဟော်မုစီလေချမှာတနင်္လာနေ့ကကြားပြတ်ဟန်တာဖမ်းဆီးတဲ့တင်မောမှာတင်မောသား12ယောက်လိုက်ပါလာကြောင်းလည်းသတင်းကဖော်ပြခဲ့တာပါ။မြန်မာနိုင်ငံကလူခွင့်ရေးချင်းတွေကဒေတာရင်းကိုပါရိုက်ခတ်လာနိုင်တဲ့ကြောင်းကုလသမဂ္ဂလူခွင့်ရေးဆိုင်ရာထုတ်ကိုယ်ဆိုင်ကတတိပေးလိုက်ပါတယ်။လူခွင့်ရေးပြဿနာတွေကြောင့်ငင်းချင်းတဲ့လုံခြုံရေးတွေစိုးရိမ်စရာအခြေအနေတွေကြုံရနေတာကိုဒေတာရင်းနိုင်ငံတွေဝန်ဝင်ဖြစ်ချင်းကြပေါ်လဲမလေးရှားနဲ့ထိုင်းနိုင်ငံခီးစဉ်တွေအဆုံးသတ်ပြီးမလေးရှားနိုင်ငံမှာသတင်းစာရှင်းလင်းပွဲတွေမြန်မာနိုင်ငံကလူခွင့်ရေးဆိုင်ရာကုလသမဂ္ဂထုတ်ကိုယ်ဆိုင်ရန်ကြီးတွေကဒီကနေ့ပဲတတိပေးပြောဆိုလိုက်တာဖြစ်ပါတယ်။
သတင်းချင်းချုပ်ကိုကိုအောင်လုံးကြီးညာပေးကြတာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လို့ရေးမှုကကိုကျော်ကျော်သိန်းဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျိုဂိုဖြစ်ပါတယ်။ View American အတန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ Dynamometer 16.25 နဲ့ 25 တို့ကနေထုတ်လွှင့်ပေးကြတာဖြစ်ပါတယ်။ View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ဂျန်နိုင်ပါ
This program has come to you from the Voice of America, Washington. From Washington, this